အမေရိကန်ပြည်ထောင်စုအနောက်ဘက်ကျန်လော့စ်အန်ဂျလိစ်ခရိုင်မြောက်ပိုင်းမှာမိထပ်ပြီးတော့လောင်ကျွမ်းနေတဲ့အတွက်ဒေသက3000ကျော်ကိုဘေးလွတ်ရာရွှေ့ပြောင်းကြဖို့အတွက်အမိန့်ထုတ်ထားပါတယ်။ကောက်စတစ်ဒေကန်ကြီးနာကန်ကြီးနာမှာဒီတောင်တန်းဒေသမှာမနေ့ကအချိန်ပြင်းပြင်းနဲ့မိလောင်ခဲ့တာမှာနိုင်ပိုင်းအတွင်းမှာပဲဧက9400ထက်မနည်းမိလောင်ကျွမ်းခဲ့ပါတယ်။လော့စ်အန်ဂျလိစ်ခရိုင်အနောက်ပိုင်းမှာလောင်ကျွမ်းနေတဲ့ပါလစိတ်မီးနဲ့ဒီအီတန်မီးတွေကိုနှိမ့်သက်နိုင်ဖို့အတွက်မီးသက်တွေဆက်လက်ကြိုးစားနေကြချိန်မှာအခုထပ်ပြီးတော့မြောက်ပိုင်းမှာ huge မီးလောင်ကျွမ်းနေတာဖြစ်ပါတယ်။ဂျာတာဘရင်းနေမနဲ့အစောပိုင်းမှာမီးကို14ရာခိုင်နှုန်းလောက်ထိန်းထားနိုင်ပေမဲ့ဒီကနေ့မှလည်း6တွေ့ပြီးတော့လေပြင်းတိုက်ခတ်မဲ့အခြေအနေကြောင့်မီးကူးဆက်ပြတ်နှက်နိုင်တယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။စနေနေ့ကျရင်တော့အဲ့ဒီဘက်မှာမိုးရွာနိုင်တယ်လို့အမျိုးသားမိုးလေဝသဌာနကပြောထားပါတယ်။လော့စ်အန်ဂျလိစ်ခရိုင်တွေကနေရာတော်တော်များများမှဒီမိုးရေချိန်1စင်တမီတာလောက်ရွာသွန်းနိုင်ပြီးတော့တချို့နေရာတွေမှာမိုးတိုက်မုန်တိုင်းကျနိုင်တယ်လို့ခန့်မှန်းထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းလော့စ်အန်ဂျလိစ်ခရိုင်မှာဇန်နဝါရီလ9ရက်နေ့ကစတင်လောင်ကျွမ်းခဲ့တဲ့မီးကြောင့်28ယောက်ထက်မနည်းသေဆုံးပြီးတော့အဆောက်အဦနဲ့နေအိမ်ထောင်ထဲချီပျက်စီးခဲ့ပါတယ်။မီးလောင်ပျက်စီးထားတဲ့နေရာတွေကိုသမ္မတဒေါ်နယ်ထရမ့်လက်ဖြန်တောက်ကြနေမှာသွားဖို့စီစဉ်ထားပါတယ်ရှင်။